မူဆယ်မြို့မှာဆေးဘေးဒုက္ခသည်တွေအတွက်အလှခံနေကြသူတွေကအသက်မပြည့်သေးသူတူနဲ့မိန်းကလေး၄ဦးကိုစစ်တပ်ကဖမ်းသွားပါတယ်။ဆရာနာသိမ်းမှုဆန့်ကျင်သူတွေကိုစစ်ကောင်စီကအကြမ်းဖက်နှိပ်ကွပ်နေပေမဲ့ရန်ကုန်မြို့အပအဝင်တခြားဒေသတွေမှာတော့ဆန္ဒပြပွဲတွေဆက်ရှိနေသေးပါ။ဒီအခြေအနေတွေအပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုမဆုမုံကပြောပြပါမယ်ခင်ဗျာ။
မေလ26ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်မူဆယ်မြို့ကအမှတ်1ဈေးထဲမှာလူငယ်တွေဥဆောင်ပြီးတော့စစ်ဘေးဒုက္ခသည်တွေအတွက်အလှခံနေတဲ့အချိန်မှာအသက်မပြည့်သေးတဲ့သူတို့အပါအဝင်5ဦးကိုဖမ်းဆီးသွားတယ်လို့ဥဆောင်လူငယ်တူက VOA ကိုပြောပြပါဗျာ။
ဆူပြခံနိုင်လာပြီးတော့မိန်းကလေး4ယောက်ယောက်ျားလေး1ယောက်ပါပါတယ်ခင်ဗျာ။ပြီးအလှခံဘုံတစ်ဘုံပါပါတယ်မှာ။ဖမ်းတဲ့အထက်မှာစစ်ကောင်စီရဲ့ရဲရဲပြည်သူစီရဲ့ပြီးရင်ပြည်စော်တီလိုထင်ရတဲ့အရဝင်းတဲ့လူတွေလည်းပါတယ်ခင်ဗျာ။ရင်တော့လို့ကျွန်တော်တို့တပိတ်စစ်ကြောင်းထွက်နေရလည်းမဟုတ်ဘူးပေါ့အခုကကျွန်တော်တို့ကစစ်သေးချောင်းများတော့အလူခံနေရအလူကြီးဖြိုခွင်းတာဆိုတော့တိတ်ပြီးတော့ကျွန်တော်မသိမချင်းတဲ့ဟုတ်ပါမလဲ
ဖန်းခံထားရတဲ့သူတွေကတော့အသက်18နှစ်အရွယ်မောင်စွမ်းဝမ်းအသက်20အရွယ်မထက်ဂျမင်းတွေအသက်24နှစ်အရွယ်မဆိုးစုလိုက်နဲ့အသက်28နှစ်အရွယ်မငိမ့်သေးတာအသက်32နှစ်အရွယ်ဒေါ်ပြည့်ပြည့်တို့ဖြစ်ပါတယ်သူတို့၅ဦးကိုဘယ်ကိုဖမ်းခေါ်သွားမှန်းမသိရသေးဘူးလို့ပြောပါတယ်မူဆယ်လူငယ်တွေဥဆောင်တဲ့ဆီယနာရှင်ဆန့်ကျင်ရေးလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်စစ်ကြုံပညာရေးအလို့မရှိစားတဲ့လှုပ်ရှားမှုပုံစံမျိုးစုံတဲ့တပိတ်တွေဟာနေ့စဉ်လိုလှုပ်ရှားခဲ့ကြတာပါတနင်္လာရီတိုင်းတဝဲမြို့မှာလည်းမနေ့တုန်းကလည်းဖက်ရည်ဆိုင်တပိတ်ပြုတ်လုတဲ့ဆိုင်ပိုင်ရှင်ကိုစစ်ကောင်စီတပ်ဖက်ကဒီကနေ့မနက်ပိုင်းမှာလာရောက်ဖမ်းဆီးသွားပါတယ်စာတင်ကျောင်းတွေပြန်ပြီးဖွင့်လှစ်နိုင်မှုစစ်ကောင်စီဘက်ကစူးစမ်းနေချိန်မှာပဲစာတင်ကျောင်းတွေရဲ့အနီးဝန်းကျင်မှာပောက်ကွဲမှုတွေနေရာဇက်တိုက်ဖြစ်ပွားနေပါတယ်ကျောင်းလာတက်မဲ့ကလေးငယ်တွေအတွက်စိုးရိမ်တာကြောင့်ကျောင်းမတက်လှုပ်ရှားမှုကိုတော့ပျောက်ကြားစနစ်နဲ့ဆန္ဒပြခဲ့ကြတယ်လို့လှိုင်းသာယာဆန္ဒပြပွဲမှာပါဝင်တဲ့ကိုညီထက်ကပြောပြပါတယ်
။အငြင်းများမှာဆိုလို့အားအတွက်လည်းကျွန်တော်တို့ခံကိုယ်တဲ့သဘောမျိုးနဲ့စာသားရိုက်ခံဆောင်ရမှာဟုတ်။သူ့ဖွင့်တဲ့သူပေါ်တော့ကျွန်တော်ဆန္ဒတွေကဒီဇက်လူငယ်တွေကအကုန်လုံးဟိုပျောက်ကြားပုံနဲ့မျိုးနဲ့ပဲထွက်နေကြတာကြာဟုတ်။
စေုပ်ချုပ်ရေးကြေညာထားတဲ့လှိုင်းသားရမြို့နယ်မှာတော့စစ်ကောင်စီတပ်ဘက်ကနေရာတိုင်းလူလူမှာတက်ဆွဲထားတာမို့လမ်းမတွေပေါ်တက်ပြီးဆန္ဒပြလှုပ်ရှားဖို့ခတ်ခဲတယ်လို့သူကပြောပြပါဗျ။ဒါအပြင်လှိုင်းသားရမှာလည်းမီတာမဆောင်စစ်တပ်ထုတ်ကုန်မတုံအစိပ်ပင်ရေမလောင်းစားတဲ့စားသားတွေကင်ဆောင်ပြီးလျှက်ရက်ပြတ်ဘူးတပိတ်တွေလှုပ်ရှားခဲ့ပါတယ်။တောင်းကလာပါမြို့နယ်မှာလည်းအနိုင်မခံအရှုံးမပေးတောင်းကလာနှွေဦးတော်လန်ရေးဆိုတဲ့စားတန်းကိုကင်ဆောင်ပြီးလူငယ်တွေဟာမိုးတိထန်တဲ့ဂျားကပဲလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မှာမုံရွာပင်မတပိတ်စစ်ကြောင်းနဲ့ဖောင်းကားကြေးရွာကလူမှုတွေပူပေါင်းပြီးလူဝင်အား600လောက်ဆေးရနာရှင်ဆန့်ကျင်ရေးခြိတက်ဆန္ဒပြခဲ့ကြပါတယ်။ကျေးလက်တွေမှာစစ်ကောင်စီထံမှအခွန်ဆောင်နေတာတွေချင်းငွေပြန်ဆက်တာမျိုးတွေရှိနေတာကြောင့်ဘူးတပိတ်ကိုမြင့်တင်မှုတွားရောက်ဟောပြောခဲ့ကြပါတယ်။ကြေးရွာလူမှုကလည်းပန်းကုန်းနေနဲ့ကြိုဆိုခဲ့ကြတယ်လို့မုံရွာလူမှုတိုက်ပွဲတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြူကပြောပြပါတယ်။
ကျဲလက်နေတူလူလူကိုဘူးတပိတ်ကိုအချိန်ညှင်းလှူရှာဖို့ပေါ့နော်အဓိကအဲ့ဘက်မှာကျွန်တော်ဒီစိုက်ကူးချင်းဝေးဟာဆက်ဖို့ရပြီးမီတာကဆောင်ဖို့ရအဲ့အဲ့ဒါကြီးလုံနေတဲ့အခါကျရင်ကျွန်တော်ဒီပေးငွေတွေကိုစစ်ကောင်စီရှိနေတဲ့များမပေးဘူးပေါ့နော်မပေးဆောင်ဘူးအဲ့အဲ့ဒါတော့ပြောရအဓိကတော့ဟုတ်ကဲ့
စကိုင်းတိုင်းဒဇယ်မြို့မှာလည်းလူဝင်အားများပြားနဲ့လမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်တွေဆင်နွှဲပြီးကြေးရွာတွေမှာလှည့်လည်ခြိတက်တပိတ်မှောက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ဦးဆောင်ပါဝင်သူကိုတက်မျိုးဦးကပြောပြပါတယ
်တက်ကောင်စီကိုရှုံချတဲ့ကြေးကြော်သားအနေနဲ့ဒီလိုလည်းအဲ့မှာဆိုင်ကယ်တပိတ်လုပ်တယ်ပထမလမ်းလျှောက်တပိတ်လမ်းလျှောက်တပိတ်ပြီးတဲ့ခါကျဆိုင်ကယ်တပိတ်ပတ်ပါတယ်ရွာပေါင်း9ရွာလောက်ကိုပတ်တယ်ကြောက
်ရင်းမပင်မြိုင်ဆလင်းကြီးညောင်ဦးမန္တလေးဖားကန်ကလေးစားတဲ့နေရာဒေသတွေမှာလည်းဒေသခံလူအများအပြားကစစ်အာဏာရှင်ကိုပုံစံမျိုးစုံနဲ့တော်လှန်တပိတ်မှောက်ကြပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့မေလ25ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းအရဆိုရင်တော့စစ်ကောင်စီလက်ချက်ကြောင့်အခုချိန်ထိသေဆုံးသူပေါင်းက829ဦးထိရှိသွားပါပြီ။ဖမ်းဆီးခံထားရသူက4313ဦးရှိပြီးဖမ်းဝရမ်းထုတ်ခံထားရသူကတော့1862ဦးထိရှိတယ်လို့ဖော်ပြထားပါတယ်ရှင်
။အဖမ်းအစီးနဲ့ဆန္ဒပြပွဲတွေကြောင့်ရန်ကုန်ကလာတဲ့တရင်ကိုမဆုမုံပြပြသွားတာပါ။